ပြည်ပြနိုင်ငံကိုအဖွဲ့ဝင်ဖြစ်နေပြန်ပြီးတော့လက်ခံဖို့ RF အဖွဲ့ချုပ်ကအခုတနင်္လာနေ့မှာသဘောတူဆုံးဖြတ်လိုက်ကြပါရတယ်။ RF အဖွဲ့ချုပ်အဖွဲ့ဝင်ဖြစ်ကနေပြီးတော့ဆီယူရကို12နှစ်ကြာရပ်ဆိုင်ထားတာဖြစ်ပြီးတော့အခုနောက်ဆုံးဆုံးဖြတ်ချက်ကြောင့်ဒေသတွင်းမှာပေကံဖြစ်နေတဲ့ဆီယူရသမ္မတဘာရှားအာဆတ်ကိုနေရာပြန်ပေးလိုက်တဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်လာပါရတယ်။ကတ္တာနိုင်ငံလိုမျိုး RF အဖွဲ့ချုပ်တွင်းမှာဩဇာကြီးတဲ့နိုင်ငံတချို့ကတော့ဆီယူရကိုပြန်လက်ခံဖို့ကန့်ကွက်ထားပြီးမယ်။အခုဒီတနင်္လာနေ့အစည်းအဝေးကိုတော့သူ့ရဲ့နိုင်ငံရေးဝန်ကြီးကိုဆွေးလုပ်ခဲ့တာမျိုးမရှိပါဘူး။ကာရိုမျိုးမှာကျင်းပတဲ့အဲ့ဒီအစည်းအဝေးကိုတော့အရအဖွဲ့ချုပ်အဖွဲ့ဝင်22နိုင်ငံတည်းက13နိုင်ငံကပဲသူတို့ရဲ့နိုင်ငံကြိုင်ဝန်ကြီးတွေကိုဆွေးလွှတ်ခဲ့ပါတယ်။ပုံမှန်အဖြစ်ဆိုရင်တော့အရအဖွဲ့ချုပ်တွေမှာဆုံးဖြတ်ချက်တွေကိုအားလုံးသဘောတူချမှတ်လို့ရှိပြီမဲ့တခါတရံမှာတော့အများဆန္ဒမဲခွဲပြီးတော့ဆုံးဖြတ်တာမျိုးလည်းရှိပါတယ်။ဆီးရီးယားနိုင်ငံနဲ့ပတ်သက်လို့တော့အရနိုင်ငံတွေအကြားမှာအားလုံးသဘောတူညီမှုဆိုတာမျိုးမရှိသေးပါဘူး။ဆီးရီးယားကိုအရအဖွဲ့ချုပ်ကပြန်လည်ခံမဲဆိုတဲ့ဆုံးဖြတ်ချက်ထဲမှာပဲဆီးရီးယားပြည်ပခကိုကုလသမဂ္ဂလူညီကောင်စီရဲ့ဆုံးဖြတ်ချက်အမှတ်2နှစ်နှစ်ငါးလီအတိုင်းနိုင်ငံအရေးဖြည်းဖြည်းချင်းအပြည့်ထုတ်နိုင်ဖို့အတွက်အရက်ဒီအရက်အစိုးရတွေကဆက်ပြီးတော့ဆွေးနွေးသွားကြမယ်ဆိုတာကိုလည်းထည့်သွင်းအတည်ပြုထားပါတယ်ဒီမတိုင်ခင်ကတော့ဆီးရီးယားကိုအရက်အဖွဲ့ချုပ်ထဲပြန်လက်ခံမယ်လမ်းပြမြေပုံတက်ကူဒီသာတွင်းထိတ်တန်းတန်တမန်တွေဂျော်ဒန်နိုင်ငံမှာစုဝေးပြီးတော့ဆွေးနွေးခဲ့ကြပါသေးတယ်လာမယ့်မေလ19ရက်နေ့မှာတော့အရက်အဖွဲ့ချုပ်ရဲ့ထိပ်သီးညီလာခံကိုဆော်ဒီအာရေဗျနိုင်ငံမှာကျင်းပဖို့ရှိနေပါတယ်ခင်ဗျာ